ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးရှင်းလင်းရေးလှုပ်ဆောင်နေရဆိုပြီးကုလသမဂ္ဂကစွပ်စွဲပြောဆိုထားပေမဲ့တရုတ်အစိုးရကတော့မြန်မာအစိုးရနဲ့မြန်မာစစ်တပ်ပေါ်ဖိအားဖြစ်စေမဲ့ကုလသမဂ္ဂရဲ့အရေးယူဆောင်ရွက်မှုတွေကိုထောက်ခံခြင်းပုံမရဘူးလို့ကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်။တရုတ်ရဲ့ကြီးမားတဲ့အကျိုးစီးပွားတွေရှိနေတာကြောင့်လို့သုံးသပ်နေကြတာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါတယ်။တရုတ်နိုင်ငံကမြန်မာနိုင်ငံမှာဒေါ်လာဘီလီယံပေါင်းများစွာသောယင်းနှိမ့်နှံမှုအကျိုးစီးပွားတွေရှိရုံသာမကတရုတ်တို့ရဲ့ခေတ်သစ်ကပတ်လမ်းမကြီးကပတ်ကုန်သွယ်ရေးစီမံကိန်းကြီးတွေမှာလည်းမြန်မာနိုင်ငံဟာအစိတ်အပိုင်းတစ်ခုအဖြစ်ပါဝင်နေတာပါဘင်္ဂလားပင်လယ်အော်ရခိုင်ကမ်းရိုးတန်းဒေသမှာယင်းနှံစိတ်ကန်တည်ဆောက်ဖို့တရုတ်နိုင်ငံ CITIC အုပ်စုကအဆိုပြုခဲ့ပြီးဒေါ်လာ 9.3 ဘီလီယံတန်ဖိုးရှိတဲ့ယင်းနှိမ့်နှံမှုလုပ်ထားပါတယ်အဲ့ဒီကြောက်ပြူရင်တဲ့စိတ်ကန်းဟာတရုတ်တို့ရဲ့ကပတ်လမ်းမကြီးအတွက်အဓိကတော့ချက်လည်းဖြစ်ပြီးတရုတ်ရဲ့ကုန်သွယ်ရေးမှာပင်လယ်ပြင်ထွက်ပေါက်အတွက်အဓိကဖြစ်နေပါတယ်။ဒီရင်တဲ့စိတ်ကန်းဟာတရုတ်ယူနန်ပြည်နယ်တဲကိုတင်ပို့တဲ့ယူနန်သဘာဝတန်းငွေပိုင်လိုင်းစတင်ရလည်းဖြစ်ပါတယ်။စင်ကာပူနိုင်ငံရာဂျာရတ်နန်နိုင်ငံကလေးလာရေးတက္ကသိုလ်ကတရုတ်ရေးရာကျွမ်းကျင်သူအာရီချန်ကတော့တရုတ်ရဲ့နိုင်ငံသားရေးမူဝါဒဟာပြည်တွင်းလူအချက်တွေပေါ်အများကြီးမူတည်နေတယ်လို့သုံးသပ်ပါတယ်။
The importance of your investment to secure your investment to ensure that this region is peaceful so that you know your important pipelines can
မြန်မာနိုင်ငံမှာလုံခြုံစိတ်ချရတဲ့ယင်းနှိမ့်နှံမှုဖြစ်ဖို့ဆိုရင်အရေးကြီးတာကရခိုင်ဒေသမှာတည်ငြိမ်အေးချမ်းမှုရှိဖို့လိုပါတယ်ဒါမှသာဒီယင်းနှံပိုင်လိုင်းအတွက်စိတ်ချရမှာပါဒါကြောင့်အဲ့ဒီဒေသကလူသားချင်းစာနာထောက်ထားမှုကိစ္စထက်ပိုဦးစားပေးရမယ့်အရာတွေတရုတ်တို့မှာရှိနေတယ်လို့မြင်ပါတယ်
ပြည်ကလေးအဂုလကုံပိုင်းရခိုင်မြောက်ပိုင်းမှာရိုဟင်ဂျာစစ်သွေးကြွအာစာအဖွဲ့ကလုံခြုံရေးစခန်းတွေကိုတကြော့ပြန်တိုက်ခိုက်ခဲ့ပါတယ်။ဒီအကြမ်းဖက်မှုနဲ့အစိုးရရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်တွေအတွင်းရိုဟင်ဂျာမွတ်စလင်၄သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြပါတယ်။တရုတ်ရုရှားနဲ့အိန္ဒိယနိုင်ငံတို့လိုကမ္ဘာအင်အားကြီးနိုင်ငံတချို့ကတော့ရိုဟင်ဂျာအရေးကံ့တွေဖြေရှင်းနေတဲ့မြန်မာအစိုးရရဲ့လုပ်ရက်ကိုဝေဖန်ပြစ်တင်မှုမလုပ်ကြပါဘူး။တရုတ်အစိုးရကတော့ဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်ဘက်ကိုရောမြန်မာဘက်ကိုပါလူသားချင်းစာနာတဲ့အကူအညီအနည်းငယ်ပေးခဲ့ပြီးရခိုင်ပြည်ထောင်စုကိုဖြည့်ဆင်းနိုင်မဲ့ခိုင်မာတဲ့နီလန်ရှာတင့်တယ်လို့တိုက်တွန်းပါတယ်။နိုင်ငံလုံခြုံရေးအတွက်အကာအကွယ်လုပ်ရမယ်ဆိုတာနားလေကြောင်းမြန်မာအစိုးရနဲ့စစ်တပ်ကိုတရုတ်ကထောက်ခံမှုပေးထားတယ်လို့မဟာဗျူဟာနဲ့နိုင်ငံကလေးလာရေးဘဟုရဲ့အကြီးအကဲအကြံပေးမူရေးဟိုက်ဘတ်ကပြောပါတယ်။
It clearly is supporting the government of Myanmar in addressing the issue of how it's responded.
အာဆာရိုဟင်ဂျာစစ်သွေးကြွအဖွဲ့ရဲ့တိုက်ခိုက်မှုအပေါ်မြန်မာအစိုးရကကင်တွယ်ဆောင်ရွက်ပုံတွေကိုတရုတ်အစိုးရကထောက်ခံမှုပေးနေတာရှင်းပါတယ်။မြန်မာနိုင်ငံဟာသူ့ရဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့အတွက်လိုအပ်နေတာကိုထောက်ခံပြီးနားလည်ကြောင်းကိုလည်းတရုတ်အစိုးရကမြန်မာနိုင်ငံကိုရောကုလသမဂ္ဂကိုပါပြောနေပါတယ်
။ကုလလူအခွင့်အရေးကောင်စီရဲ့ရခိုင်ရေးအချက်အလက်ရှာဖွေရေးအဖွဲ့ကိုအခုထိမြန်မာနိုင်ငံဝင်ခွင့်မပေးသေးပါဘူး။အမေရိကန်ကတော့ရခိုင်ဒေသအကြမ်းဖက်မှုအဆုံးတိုက်ရေးအတွက်လေးနက်လျင်မြန်တဲ့ကင်တွယ်ဖြေရှင်းမှုတွေလုပ်ဖို့တိုက်တွန်းထားပါတယ်။ဒါပေမဲ့လုံခြုံရေးကောင်စီကအရေးယူတဲ့ဆုံးဖြတ်ချက်တွေမချမှတ်နိုင်အောင်အကာအကွယ်ပေးဖို့မြန်မာအစိုးရကတရုတ်ရုရှားတို့ကိုချင်းကပ်ဆွေးနွေးနေကြောင်းဒီလအစောပိုင်းမှာသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဟေးဘက်ရဲ့အမြင်ကတော့
China certainly would not accept a resolution or something at the UN Security Council at this point.
လူငယ်ရေးကောင်စီမှာဒီလိုဆုံးဖြတ်လာမယ့်ကိစ္စကိုတရုတ်ကလုံးဝလက်ခံနိုင်လိမ့်မယ်မဟုတ်ဘူးဆိုတာသိကြတဲ့လောက်ပါပဲ။လူငယ်ရေးကောင်စီပြဋ္ဌာန်းချက်မှာပါတဲ့စကားလုံးအသုံးလုံးပေါ်အခြေခံပြီးသူ့ရဲ့ရည်တည်မှုကိုအပြောင်းလဲလုပ်မယ်မလုပ်ဘူးဆိုတာကတော့ကျွန်တော်မသိပေမဲ့မြန်မာအစိုးရဘက်ကလက်သမဂ္ဂကနိုင်ငံရေးအရာဓာတ်ရအရေးယူမှုလှုပ်လာရင်တော့တရုတ်ဟာမြန်မာနောက်ကရည်တည်မယ်ဆိုတာသိကြတဲ့သဘောပါပဲ။
ဒေါ်ဆန်းစုကြည်အစိုးရပေါ်ဖိအားတွေပိုပေးတဲ့မပေးတဲ့ဆိုတာနဲ့ပတ်သက်လို့အနောက်နိုင်ငံတွေကြားအမြင်ကွဲပြားနေကြပါတယ်။ရိုဟင်ဂျာပြည်ပကနဲ့ပတ်သက်လို့နိုင်ငံကဒေါ်ဆန်းစုကြည်ကိုမထောက်ခံဘူးဆိုရင်တိုင်းပြည်အာဏာကိုစစ်တပ်ကအပြည့်အဝထိန်းချုပ်နိုင်အောင်အခွင့်အလမ်းဖွင့်ပေးလိုက်တယ်လို့ဖြစ်သွားနိုင်တယ်လို့ကျွမ်းကျင်သူတချို့ကသုံးသပ်နေကြကြောင်းပါခင်ဗျာ။